ဂျပန်ခြေစိုက်ခီဝင်ကုမ္ပဏီဟာစစ်တပ်ပိုင်မြန်မာစစ်ပွဲဥပိုင်ကုမ္ပဏီနဲ့အကျိုးတူလုပ်ကိုင်နေတဲ့လုပ်ငန်းတွေရန်နာဖို့ဂျပန်နဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါအဖျော်အချိုကြီးထုတ်လုပ်နေတဲ့ခီဝင်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်နဲ့အဆက်ဆံတွေဖြတ်ချင်းအပြင်ကုမ္ပဏီကချမှတ်ထားတဲ့လူ့အခွင့်အရေးစံထားတွေနဲ့တရားမျှတမှုကိုလေးစားလိုက်နာမှုပြဖို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေနဲ့မြန်မာလူနည်းစုတိုင်းရင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုအလှူငွေထည့်ဝင်တာတွေအပြင်စစ်တပ်နဲ့အကျိုးတူဆောင်ရွက်နေတဲ့လုပ်ငန်းတွေရပ်ဆိုင်ဖို့အချိန်ရောက်ပြီလို့လူ့အခွင့်အရေးအဖွဲ့ HRW ရဲ့အာရှရေးရာတောင်းကန် Phil Robertson က VOA ကိုပြောပါတယ
်။ It's very clear that the business partners for Kirin are in fact controlled by the Burmese military.
ဒါကတိတ်ကိုရှင်းပါတယ်။ Kirin အနေနဲ့အကျိုးတူလုပ်နေတဲ့လုပ်ငန်းကတကယ်တော့မြန်မာစစ်တပ်ကထိန်းချုပ်ထားတာပါ။မြန်မာစစ်တပ်ကိုပဲအကျိုးဖြစ်စေမှာပါ။ပြီးတော့ Kirin ကနိုင်ငံတကာဂုဏ်သိက္ခာအတွက်လေးစားရတဲ့အဖွဲ့ပါ။ဒါကြောင့်စစ်တပ်နဲ့စီးပွားရေးလုပ်တာတွေရပ်တန့်ပါတယ်လို့သူကပြောခဲ့တာပါ။မြန်မာစစ်တပ်ဟာဖြစ်နိုင်ခြေရှိတဲ့လူမျိုးတုံးတပ်ဖြတ်မှုတွေရခိုင်နဲ့ကချင်ပြည်နယ်မှာပြည်မှုကျူးလွန်တာတွေဒါရီနဲ့နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတာကြောင့်နိုင်ငံတကာစံနှုန်းတွေကိုလေးစားလိုက်နာရဲ့ခီဝင်လိုစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့ဒီလိုမျိုးအကျိုးတူမလုပ်သင့်ဘူးလို့လည်းသူကပြောတာပါဒီတိုက်တွန်းချက်ကို Human Rights Now Human Rights Watch Japan Volunteer International Center နဲ့ရှာပလာနီယာစရဲလူ့အခွင့်အရေးစောင့်ကြည့်အဖွဲ့တွေကဒီကနေ့ဇွန်လ18ရက်မှာပူးတွဲသဘောထားထုတ်ပြန်ခဲ့တာပါခီဝင်ကုမ္ပဏီက2019အောက်တိုဘာမှာစစ်တပ်ပိုင်ဥပိုင်ကုမ္ပဏီကိုအမေရိကန်ဒေါ်လာ3000လှူဒန်းခဲ့ပြီးအဲ့ဒီအချိန်ကရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းနေခြင်းဖြစ်လို့လင်မိုင်းကျူးလွန်တာတွေတိုင်းရင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်တာတွေအတင်းအကျပ်နေရရွှေ့ပြောင်းခိုင်းတာတွေရှိခဲ့တယ်လို့ထောက်ပြထားကြပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါလက်မခံပါဘူးလူခွင့်ရေးအဖွဲ့ HRW ကခီဝင်ကုမ္ပဏီကိုမေလ22ရက်ကကနဦးစာပို့ထားပြီးခီဝင်ဘက်ကလည်းဇွန်လ12ရက်မှာအကြောင်းပြန်ကြားခဲ့ပါတယ်။အဲဒီစာထဲမှာတော့သူတို့ကုမ္ပဏီက2015ခုနှစ်မြန်မာပြည်မှာစရင်းနှီးမြှုပ်နှံတော့ကမြန်မာအစိုးရဟာဒီမိုကရေစီအရွေးကိုကူပြောင်းနေရရဲ့ NLD ကအစိုးရဖွင့်နိုင်တာရဲ့အမေရိကန်နဲ့ဥရောပသမဂ္ဂကမြန်မာကိုစီးပွားရေးပိတ်ဆို့တာရဲ့ဖိရှားလိုက်တာရဲ့ဒီအချက်တွေနဲ့ဥပိုင်ကုမ္ပဏီနဲ့လက်တွဲဖို့စောင့်ရဲခဲ့ရလို့တုံ့ပြန်ထားပါတယ်။ဒါပေမဲ့အခုလိုလူခွင့်ရေးအဖွဲ့တွေကတောင်းဆိုရတဲ့အတိုင်းစစ်တပ်ပိုင်ဥပိုင်နဲ့လက်တွဲဖြုတ်ဖို့ဆိုရင်စုံလမ်းစစ်ဆေးမှုတွေသူတို့ဘက်ကအများဆုံးလုပ်သွားမယ်လို့လည်းတုံ့ပြန်ထားပါတယ်။ကုမ္ပဏီဘက်ကစုံလမ်းမှုတွေလုပ်မယ်လို့ပြောလာရတဲ့အပေါ်တရားလွှတ်တော်ရှိနေဦးကဲနတ်စ်ကတော့လူခွင့်ရေးချိုးဖောက်မှုတွေကအရင်ကတည်းကတောက်လျှောက်ရှိနေရလို့ထောက်ပြထားပါတယ်။အနည
်းချုပ်ပြောရမယ်ဆိုရင်ကတော့ဒီအခုဒီအချိန်ကလည်းပြန်ပြီးမှစီစဉ်နေပြန်ပြီးမှတုံ့ပြန်မယ်ဆိုတဲ့ဒေသနဲ့ပတ်သက်တော့ဒီလူ့ခွင့်ရေးချိုးဖောက်မှုဒီအနေနဲ့ဆိုရလက်ချက်မှာခြေရောသွားပါပြီ။ဒါမှမဟုတ်မလုပ်တော့ပါဘူး။ဆိုပေမဲ့နိုင်ငံတကာစံနှုန်းရမှာနောက်ပိတ်ကျတော့ ICT မှာအစားလေလူ့ခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့စစ်ဆေးခံရတဲ့ဥစ္စာရှိနေတာပဲလေ။အဲတော့ဒါအခုကြောက်မှာပဲတော့တတ်မယ်ဆိုတဲ့ဥစ္စာဆိုပုံမြင်ရတဲ့ဒါကိုယ်မနေနဲ့ပြောရင်တော့ဒါတိတိအရမ်းနဲ့အခုကြောက်မှာပဲစံနှုန်းစစ်ဆေးတဲ့ဥစ္စာတွေကိုလည်းတော့တွေ့ပြီးပါလား။
တမတော်ဘက်ကတော့နေမီမငိမ့်ချမ်းတဲ့အချိန်တိုက်ပွဲကာလအတွင်းဒီလိုကောင်းဆိုင်အောက်ကနေလူခွင့်ချူပေါက်တဲ့ပုံစံဖြစ်ပွားလေးရှိရဲဆိုပြီးတုံ့ပြန်တာမျိုးရှိကြောင်းသူကထောက်ပြပါဗါဒ2015တုန်းကဥပိုင်နဲ့အကျိုးတူစလုပ်ခဲ့တဲ့ MBL ကုမ္ပဏီမှာခီဝင်ကရှယ်ယာ55ရာခိုင်နှုန်း2019မှာလုပ်တဲ့မန္တလေးဘရူဝရီကုမ္ပဏီမှာ57ရာခိုင်နှုန်းခီဝင်ဘက်ကရထားပါဗါဒကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ